ရုပ်ပုံ30ပေတရုနှင့်ယောမလူများပေတရုဆုတောင်း၍အပြီးတွင်လူ3ဦးတို့သည်သူ့ကိုတွေ့ရန်ရောက်လာခဲ့ကြပါသည်သူတို့သည်ကောနေလိဆိုတဲ့လူကဆေလွတ်သည်ဖြင့်အခြားမြို့မှရောက်လာခဲ့ခြင်းဖြစ်ပါသည်ကောနေလိဟာယောမခေါင်းဆောင်တဦးဖြစ်ပါသည်ဖျားသခင်ကိုဂုံပြုတ်ချီးမွမ်းရန်ဆန္ဒရှိပါသည်ကောနေလိကဖျားသခင်ရဲ့ကောင်းကင်တမန်တပါးကိုမြင်ခဲ့ပါတယ်ထို့တမန်ကကောနေလိအားပေတရုကိုသွားတွေ့ရန်မိန့်ဆိုခဲ့ပါတယ်ယုဒလူမျိုးများအမြင်၌ယောမလူမျိုးများသည်မတန့်ရှင်းတဲ့လူမျိုးဆိုပြီးမရှိကြောင်းကိုပေတရုအားယူပါယုံဖြင့်ဖော်ပြခဲ့ပါတယ်ထို့ကြောင့်ပေတရုသည်ကောနေလိဆေလွတ်တဲ့သူတို့နဲ့ကောနေလိနေအိမ်သို့သွားခဲ့ပါတယ်ပေတရုဝင်လာတဲ့အခါကောနေလိဟာခီးဥကြွ၍ပေတရု၏ခြေရင်းတွင်ပြတ်ဝှက်လျာပေတရုကကောနေလိအားထလော့ကျွန်ုပ်ကိုယ်တိုင်ဟာလူတန်မှန်ဖြစ်ပါတယ်အဘယ်အကြောင်းကြောင့်ကျွန်ုပ်ကိုခေါ်ရသလဲလို့ဆိုခဲ့ပါတယ်ကောနေလိကသူတွေးခဲ့တဲ့တမန်တော်အကြောင်းကိုပေတရုကိုပြောပြခဲ့ပါတယ်ပေတရုကလည်းဖျားသခင်ကိုဖော်ပြရန်ကြွလာတဲ့ခရစ်တော်အကြောင်းကိုကောနေလိအားဝေငှခဲ့ပါတယ်ကောနေလိနဲ့မိသားစုတို့သည်ယေရှုကိုယုံကြည်လာကြသဖြင့်ဖျားသခင်ရဲ့ဝိညာဉ်တော်ကိုလက်ခံရရှိကြပါれ။ဖျားသခင်သည်လူသားတိုင်းကိုချစ်ပါれ။ဘာသာစကားလူမျိုးနွယ်သို့မဟုတ်အသားအရောင်မတူတဲ့လူသားအလုံးကိုထတ်တူချစ်နေပါれ။လူတိုင်းသည်သားတော်ယေရှုကိုယုံကြည်ပြီးအစေခံကြရန်လိုချင်ပါれ။